ချမ်းပြည်နယ်တောင်ပိုင်းကတမိုင်းဝင်ပင်လုံမြို့မှာဒီလ29ရက်နေ့မှာစတင်ကျင်းပမယ့်မြန်မာနိုင်ငံလုံးဆိုင်ရာတိုင်းသားလူငယ်များညီလာခံကိုဆိုင်းငံ့ထားဖို့အတွက်ချမ်းပြည်နယ်အစိုးရက25ရက်နေ့ညကညွှန်ကြားခဲ့ရမှာလူငယ်တွေဘက်ကတော့ဆက်လက်ကျင်းပကွင့်ပေးဖို့ပြည်နယ်အစိုးရထံကိုဒီကနေ့တွားရောက်တင်ပြရမှာတော့ဆက်လက်ကျင်းပဖို့သဘောတူညီချက်ရပြီဖြစ်ကြောင်းလူငယ်ညီလာခံဖြစ်မြောက်ရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်ဒီသတင်းကိုတော့ VO မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ပင်လုံမျိုးမှာကျင်းပမယ်တိုင်းသားလူငယ်များညီလာခံကိုဒီလ29ရက်နေ့ကနေ31ရက်နေ့အထိကျင်းပဖို့ပြင်ဆင်ထားပြီးတိုင်းသားလူမျိုး26မျိုးကကိုယ်စားလှယ်တွေကိုဖိတ်ကြားထားတာဖြစ်ပါတယ်ညီလာခံမကျင်းပမီတရက်အလိုမှာတော့ညီလာခံကျင်းပတာကိုဆိုင်းငံ့ထားဖို့အတွက်ရှမ်းပြည်နယ်အစိုးရကအကြောင်းကြားခဲ့တယ်လို့ညီလာခံဖြစ်မြောက်ရေးကော်မတီဖွဲ့ဝင်မင်းအောင်ထောကပြောပါတယ
်ကျွန်တော်တို့လည်းတင်တော့တင်ထားတယ်ပဲခွင့်ပြုဖို့တင်ထားတာတော့30ရက်နေ့ဇွန်လလောက်ကတော့စပြီးတော့တင်ထားတာပဲဒါပေမဲ့လည်းမနေ့ကမှကျွန်တော်တို့ကဆိုင်းငံ့ပေးဖို့အကြောင်းကြားစာလာတယ်ပေါ့ဟုတ်ကဲ့ကျွန်တော်တို့တင်တာကတော့ဒီပင်လုံကွင်းမှာလုပ်ဖို့ဆိုတော့လေပင်လုံကွင်းကိုအသုံးပြုခင်းတဲ့ဒီဒီကံကိုပြုလုပ်ခွင့်ပေါ်တင်ထားတာဒါပေမဲ့မနေ့ကမှကျွန်တော်တို့ဆိုင်းငံ့မှုသူကအဲ့လိုမျိုးအကြောင်းကြားလာတယ်ပေါ့နော်ပို့တာဗမာတိုင်းသားရေးရုံကြီးကဥစားရှမ်းပြည်နယ်ဝင်းကျောက်ကစားပို့လိုက်တာရေးထားတာကတော့ဒီဒီကံလုပ်ခွင့်တဲ့ဒီရှမ်းပြည်ဝင်းကျောက်ကတွဲဆောင်ခွင့်ကိုဆိုင်းငံ့တယ်ဆိုတဲ့သဘောမျိုးပဲရေးထားတာအကြောင်းပြကြတော့ကျွန်တော်တို့လည်းမသိ
တိုင်းသားလူငယ်တွေကတော့အစိုးရစီကိုသူတို့အခက်အခဲတွေတင်ပြပြီးဆက်လက်ကျင်းပဖို့ပြင်ဆင်နေကြောင်းလည်းဆက်ပြောပါတယ်
นี่เจ้าเราดีนี่တော့ษาเปลี่ยนยี้เลยป่ะเนาะเจ้าเราดีนี่โหซ้ายงั้นเลยสุดแล้วเกษอ่ะสิไม่ดีอยู่สุดแล้วจองหมดเลยจองยินนี่ตัวป่ะบาสรมีการตัดมากุศลเลยแล้วส่งนี่พี่นอกทุกอ่ะไถ่ตาได้ตะชาไอ้เตยนี่แล้วยောက်นี่พี่มูจีต้องซื้อได้ปู่มาแล้วเจ้าเราอ่ะอายจนนี่พี่บ่เลยเออเสร็จส่งให้มาหนีท่าแล้วเจ้าเราก็ไถ่ตาได้อาการมั้ยไถ่ตาได้อยู่นี่แล้วยောက်นี่พี่สรโหปုံมันซีซั่นตาปုံมันอาจารย์ตาตาเจ้าเราเสร็จပြီးတော့มาลึกส่งกว่ามั้ยป่ะ
ဒီကနေ့ညီလာခံကျင်းပရေးကော်မတီကကိုယ်စားလှယ်တချို့ဟာရှမ်းပြည်နယ်အစိုးရထံကိုတွားရောက်ပြီးညီလာခံဆက်လက်ကျင်းပဖို့နဲ့အစိုးရဘက်ကပူးပေါင်းဆောင်ရွက်ဖို့ဖိတ်ခေါ်ခဲ့ကြောင်းမင်းအောင်ထောကဆက်ပြောပါတယ
်ကျွန်တော်တို့လုပ်မယ်ဆိုရင်ကျွန်တော်တို့ကပူးပေါင်းဆောင်ရွက်ပြီးပံ့ပိုးကူညီမှုတွေလုပ်ပေးဖို့ဒါမှလည်းကျွန်တော်တို့ပြည်ထောင်စုရေးဒီရင်းရင်းရေးဒီ23ပြည်လုံးအောင်မြင်ရေးတွေကိုပါတခါဟိုအထောက်အကူပြုဖို့အတွက်ပေါ့နော်ရှမ်းပြည်အစိုးရအနေနဲ့တအားကူညီပံ့ပိုးပူးပေါင်းပါဝင်မှုကျွန်တော်တို့ကဖိတ်ခေါ်အကြောင်းကြားထားတာပေါ့
ရှမ်းပြည်နယ်အစိုးရထံကိုတွားရောက်စတင်ခဲ့ရမှာတော့ပြန်လည်ခွင့်ပြုမယ်လို့တုံ့ပြန်ကြောင်းစတင်ရမှာလိုက်ပါသွားတဲ့လူငယ်ညီလာခံဖြစ်မြောက်ရေးကော်မတီအဖွဲ့ကကိုစလန်မမိုင်းမိုင်ကပြောပါတယ်
။ကျမတို့ကရှမ်းပြည်နယ်အစိုးရကိုသူတို့ဆိုင်းငံ့ထားတဲ့စာပေါ်မှာမူတည်ပြီးမှပြန်လည်တုံ့တက်ပေးပါဆိုတဲ့စာကိုကျမတို့တက်တင်ထားတယ်ဒီနေ့ကဒါပေမဲ့အခုခိုင်လုံတိကျတဲ့တင်ရက်ခွက်ကနေကျမတို့ခွင့်ပြုမိရတယ်ဆိုတော့အကြောင်းကိုလာကြတယ်ဒါပေမဲ့လက်ထက်မှာတော့စာတော့မရောက်သေးဘူးပေါ့နော်ကျမတို့ကိုယ်စားလှယ်အဖွဲ့ကြီးကတော့တယောက်မှတော့ဆွေးနွေးရမှရှိပေမဲ့လူကြီးကအကုန်လုံးဝင်းရံမှာအကုန်လုံးဝိုင်းပြောကြတာလေအကုန်လုံးဝင်းရံမှာပြောပြတဲ့အတွက်ကြောင့်မို့အခုလိုမျိုးပြန်မှပြေလည်လာတာပေါ့နော
်ဒီသတင်းနဲ့ပတ်သက်ပြီးရှမ်းပြည်နယ်အစိုးရအဖွဲ့ကိုစစ်သွဲမေးမြန်းရမှာတော့ဝန်ကြီးချုပ်နဲ့အစိုးရအဖွဲ့ဝင်တချို့ခီးလွန်နေကြောင်းသာတာဝန်ရှိသူတွေကပြန်လည်ဖြေကြားခဲ့ပါတယ်လာမယ့်29ရက်နေ့မှာကျင်းပမယ့်မြန်မာနိုင်ငံလုံးဆိုင်ရာတရားသားလူငယ်ညီလာခံကို2032ခုနှစ်ကလေးကပြည်မြောက်ရေးကော်မတီဖွဲ့စည်းပြီးစတင်ခဲ့တာဖြစ်ပါတယ်။ဒီညီလာခံကတော့လူငယ်တွေအကြားညီညွတ်ရေးကနေတဆင့်ငြိမ်းချမ်းရေးနဲ့ဖေဖော်ဝါရီပြည်တော်စုအရေးတွေဆောင်ရွက်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။